COVID-19 ကာယောဂါကာလအတွင်း travel bubble ဆိုခေါ်တဲ့အပြာဏခီးသွားလာရေးဆိုင်ရာနိုင်ငံသဘောတူညီချက်တွေကိုထိုင်းနိုင်ငံနဲ့အတူရယူဖို့တရုတ်ဂျပန်အပါအဝင်နိုင်ငံတော်တော်များများကစိတ်ဝင်စားနေကြတယ်လို့ထိုင်းနိုင်ငံကပြောပါတယ်။ဒီပါခီးသွားတွေကိုတဖြည်းဖြည်းချင်းပုံမှန်အခြေအနေရအောင်ပြန်လည်လက်ခံရေး COVID-19 ထိန်းချုပ်ရေးစီမံတွေကိုရှော့ပေါ်ပေးဖို့ထိုင်းနိုင်ငံကစီစဉ်နေချိန်မှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ COVID-19 ကာယောဂါကာလခီးသွားလာမှုလွယ်ကူစေရေးအပြာဏသဘောတူညီကြမယ့်အချက်တွေကိုဇွန်လ26ရက်နေ့အရှိတော်အခြားနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာထက်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့လက်ထောက်အရာရှိဘန်စရန်ဘနောက်ကသတင်းပရိနေကပြောပါရယ်။ရုပ်သံတန်ကြားကလုံးမဲ့ဒီအစည်းအဝေးကိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာတက်ရောက်မှာဖြစ်ပြီးထိုင်းနိုင်ငံနဲ့ travel bubble အစည်းအဝေးကိုဆန်းသက်ချဖို့တရုတ်ပြည်တွင်းကဒေသတချို့နဲ့ဂျပန်တောင်ကိုရီးယားဗီယက်နမ်နဲ့နယူးဇီလန်နိုင်ငံတွေကစိတ်ဝင်စားနေကြတယ်လို့လည်းသူကပြောပါရယ်။နိုင်ငံစီးပွားရေးရဲ့ငါးပုံတပုံလောက်ကခီးသွွားလုပ်ငန်းကိုအားထားနေရတဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြာဆင်းခဲ့တဲ့လုံခဲ့တဲ့သတင်းပတ်တွေအတွင်းအသွါလာကန့်သက်ထားတာတွေကိုဖြေလျှော့ပေးခဲ့တယ်လို့ပြည်တွင်းခီးသွွားခွင့်ကိုပြန်ခွင့်ပြုခဲ့ပါတယ်။ COVID-19 ကိုထိန်းချုပ်နိုင်ပြီးနိုင်ငံရဲ့နေဆက်တွေကိုပြန်ဖွင့်တဲ့အခါမှာထိုင်းနိုင်ငံအနေနဲ့ Travel Bubbles အစီအစဉ်ကိုနိုင်ငံချင်းသဘောတူညီချက်တွေနဲ့စတင်သွားဖို့ဝန်ကြီးချုပ်ပရယုတ်ကအရင်ကပြောထားမှုပါတယ်။ဒီအစီအစဉ်ကိုကျင့်သုံးမဲ့သက်ဆိုင်ရာနိုင်ငံစလုံးဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ထားနိုင်တဲ့အခြေအနေမှာရှိဖို့တော့လိုအပ်မှာဖြစ်ပါတယ်။ Travel Bubble အစီအစဉ်အရခီးသွွားတွေဟာနှစ်ပတ်ကြာ Quarantine ကျင့်လုပ်ခွင့်ရမှာဖြစ်ပါတယ်။